အမေရိကန်ပြည်ထောင်စုမှတောက်ကြနေကကိုဝင်ဖျက်ချခွင့်ကိုဆန့်ကျင်တဲ့အင်အားစုတွေကအသက်ရှင်သန်ခွင့်အတွက်နှစ်ပတ်လည်ချီတက်ပွဲအဖြစ်ဝါရှင်တန်မြို့တော်မှာရှိတဲ့အမျိုးသားရင်မြန်မာရာပေါင်းများစွာသောအနေနဲ့အရေးအကဆန္ဒပြသူတွေလာရောက်ဆွေးနွေးခဲ့ပါတယ်ကိုဝင်ဖြတ်ချခွင့်ကိုခွင့်ပြုခဲ့တဲ့ Roe နဲ့ Wade ဥပဒေခေါ်ဖွဲ့စည်းပုံစည်းမျဉ်းဥပဒေကိုပြီးခဲ့တဲ့နှစ်ကတရားရုံးချုပ်ကပယ်ဖျက်ပြီးနောက်ပထမဆုံးချိန်အဖြစ်နှစ်ပတ်လည်ချီတက်ပွဲကိုပြုလုပ်တာဖြစ်ပါတယ်ဒီပယ်ဖျက်ခံခဲ့ရတဲ့ Roe vs Wade ဥပဒေဟာ1983ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီနေ့ဟာနှစ်50မြောက်ပြည့်တဲ့နှစ်ဖြစ်ပါတယ်ကိုဝင်ဖြတ်ချခွင့်ဆန့်ကျင်လှုပ်ရှားမှုခေါင်းဆောင်တစ်ဦးဖြစ်တဲ့ Jenny Mansney ကတော့ဒီနေ့ဟာကိုဝင်ဖျက်ချခွင့်ဥပဒေရလွန်ခဲ့တဲ့နှစ်ပေါင်း50အတွင်းတန်းနဲ့ချီတဲ့အသက်ဆုံးရှုံးခဲ့ရသူတွေကိုအမှတ်ရစေဖို့နဲ့ကိုဝင်ဖျက်ချတာကိုစန့်ကျင်တဲ့လှုပ်ရှားမှုအောင်မြင်လာခဲ့တဲ့အထိမ်းအမှတ်လည်းဖြစ်တဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုလိုလားသူတွေနဲ့စန့်ကျင်သူတွေအကြားနှစ်ရှည်လာမြောက်အငင်းပွားတာခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒုတိယသမ္မတကာမလာဟဲရစ်ကလာမယ့်တနင်္ဂနွေနေ့မှာကိုဝင်ဖျက်ချခွင့်ဥပဒေရိုးနဲ့ဝိတ်နှစ်ပတ်လည်းနှစ်50ပြည့်နှစ်အဖြစ်ဖလော်ရီယာပြည်နယ်မှာစကားပြောချဖို့ရှိပါတယ်ဒုတိယသမ္မတအနေနဲ့အမျိုးသမီးတွေရဲ့မျိုးဆက်ပြန်ပွားမှုကျန်းမာရေးဆိုင်ရာအခြေခံအခွင့်အရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြမှာဖြစ်တယ်လို့လည်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောကြားခဲ့ပါတယ်ခင်ဗျာ